My dear brothers and sisters, when I was 12 years old, my family lived in Göteborg, a coastal city.
이거 뭔가 미약해요. 저는 사는 이유가 저는 루미다 스위덴 비 다운바인가 빌레간 유다 나 Göteborg 수레 묘만이게 바래.
We miss him. We're grateful for his nobility and his noble service, and for the example of his absolutely adorable family. And we certainly pray God's richest blessings to be theirs.
We attended church in a large one Sunday.
We attended church in a large one Sunday. One Sunday, my friend Stefan, the only other
general branch, greeted me at church. မိကျင်းများယူလာတယ်သူ့အိတ်ထက်ကထုတ်ပြတယ်ကျွန်တော်ကလည်းလူငယ်တတ်တိနဲ့မိအုပ်ကိုမိကိုရောင်ရှင်နန်းကျုပ်ကိုမိရှုပ်လိုက်တယ်မိမပေါက်ခင်ကျွန်တော်နန်းကျုပ်ကိုမိညင်အောင်လုပ်ပေးမယ်ကျွန်တော်လက်လောင်တာနဲ့ပြောက်ကိုပြစ်ချလိုက်တယ်စတီဖန်နဲ့ကျွန်တော်ဟာဒီနန်းကျုပ်လောင်နေတာကိုကြောက်ရွံ့စွာနဲ့ကြည့်နေတယ်ပြောက်အုပ်ပေါက်ကွဲပြီးရမုံများတန်းဝင်အခိုးတွေဖျားကြောင်တကလုံးပြန့် အနံ့များထွေအောင်ပရင်ပေါင်များဖွင့်ညားတယ
်
ဘယ်သူမှမသိဘူးလို့ကျွန်တော်တို့ကတော့တွေးမိတယ
်
ဒါပေမဲ့လို့ကံကောင်းစွာပဲဘယ်သူမှမထိခိုက်ဘူးဘာမှမပျက်စီးပါဘူ
း
ဒါပေမဲ့အသင်းသားများရောက်လာတော့ဒီပြန့်နှံ့တဲ့ပြင်းထန်တဲ့အနံ့တွေရကြတယ်ဒီနာမြင့်မြတ်တဲ့စီဝေကိုအနောက်ရှက်ဖြစ်စေပါတယ်အသင်းတော်နှစ်ယောက်ထဲရှိတဲ့အတွက်ကျွန်တော်ဟာဖွဲတော်ကိုဝေငှပေးပေမဲ့သုံးဆောင်ဖို့မထိုက်တန်ဘူးလို့ထင်တာနဲ့ဖွဲတော်ကိုကျွန်တော်မစားတော့ပါဘူးကျွန်တော်ကိုပေးပေမဲ့ကျွန်တော်အလင်းမဲ့စိတ်မကောင်းဖြစ်မိပါတယ်ဖျားသခင်ကိုစိတ်မကောင်းအောင်လုပ်မိတယ်လို့တွေးပြီးရှက်မိပါတယ်ဖျားချောင်းကြည့်တဲ့အခါဒီခရိုင်အသင်းခွဲဥက္ကဋ္ဌအသက်ကြီးသူစပင်းဖြူသူကျွန်တော်ကိုခေါ်တယ်သူရုံးငန်းကိုလာပြီကျွန်တော်ကိုမိတယ်ဘာဖြစ်လို့ဘွဲတော်မစားတာလဲသူသိတယ်ဘာဖြစ်လို့မစားတယ်လဲဆိုကျွန်တော်လည်းမှတ်မိသိပါတယ်လူတိုင်းသိမှာပဲကျွန်တော်လုပ်တာကိုအလုံးကျွန်တော်လုပ်တာကိုသူများအလုံးသိမယ်ကျွန်တော်ဘယ်လိုခံစားမိသလဲတဲ့ကျွန်တော်မားတယ်ဖျားသခင်ကိုမလေးစားခဲ့ဘူးလို့ငိုရှိုက်ပြီးပြောခဲ့ပါတယ်ဥက္ကဋ္ဌကအသုံးများပြီးတော့နွမ်းနေတဲ့ဩဝါဒနဲ့ပရိညင်စာအုပ်ကိုယူပြီးမြင့်တထားတာကိုကျွန်တော်ဖတ်ခိုင်းတယ်ကြည့်ရှုလို့လူသည်မိမိ၏အဖြစ်များကိုနောင်တရလျင်ထိုအဖြစ်များကိုဖြေလွှတ်ခြင်းခံရပြီးငါကိုယ်တော်သခင်သည်ထိုအပြစ်များကိုမမှတ်မိတော့ပါ ဤအချက်အဖြင့်လူတဦးသည်မိမိဤအပြစ်များကိုနောင်တရလျင်ကြည့်ရှုလောသူသည်ထိုအပြစ်များကိုတောင်းပန်၍မိလိုက်မည်ကျွန်တော်ဟာကျမ်းစာဖတ်ပြီးဥက္ကဋ္ဌလင်ဘတ်ကိုကြည့်လိုက်တော့သူရဲ့ကျင်နာဂိယုနာနဲ့ပြုံးနေတာကိုကျွန်တော်ဘယ်တော့မှမမေ့ပါသူကစိတ်လှုပ်ရှားစွာဖြင့်ကျွန်တော်ပွဲတော်ယူနိုင်ကြောင်းပြောခဲ့တယ်ကျွန်တော်သူရဲ့ယုံကမှပြန်ထွက်လာတဲ့အခါပြောမပြနိုင်အောင်ဝမ်းသာမိပါတယ်ဒီလိုဝမ်းမြောက်ဝခြင်းဟာနောင်တတရားရဲ့တဘာဝအဖြေတစ်ခုဖြစ်ပါတယ်နောင်တတရားရဲ့အတိတ်ပဲကတော့သိမြင်ပြီးနောက်ပြောင်းလဲဖို့ဖြစ်ပါတယ်ဆွီဒင်လူမျိုးစကားမှာ on van ရဲ့အတိတ်ပဲဟာပြန်လည်လာရန်ဖြစ်ပါတယ်ခရီးယန်စာရေးဆရာ CS Lewis လူအချင်းနဲ့ပြောင်းလဲရန်နီလန်အကြောင်းကိုရေးခဲ့ပါတယ်သူကနောင်တတရားရဖို့လမ်းမှန်စီသို့ပြန်ပို့ရမယ်လို့ရေးခဲ့ပါတယ်ကနန်းပု္ပ္ပာအမားကိုပြင်လို့ရတဲ့ဒါပေမဲ့ရိုးရိုးပဲဆက်တွက်သွားရင်ပြင်လို့မရဘူးနောက်ပြန်ပြီးအမားတွေးတဲ့အထိရှာပြီးတွေးတဲ့နေရာကနေအစ်စ်ပြန်တွေ့ရပါမယ်ကျွန်တော်တို့ရဲ့အမှုရာများကိုလည်းပြောင်းလဲပြီးမှန်ကန်တဲ့လမ်းသို့ရောက်ချင်းဟာနောင်တတရားရဲ့အပိုင်းတစ်ပိုင်းဖြစ်ပါတယ်စစ်မှန်တဲ့နောင်တရချင်းဟာစေရောကိုပါဖျားသခင်စီပြန်ပြီးအပြစ်ကိုညင်းပယ်ခြင်းဖြစ်ပါတယ် ဣဇီကဲလ်မှာရှင်းပြထားတဲ့အတိုင်းနောင်တတရားယခြင်းဟာအပြစ်ကိုဖယ်ရှားပြီးတရားနဲ့အညီလှုပ်ဆောင်၍သစ္စာခံယူပြီးအသက်တာမှာမတရားမှုကိုရှောင်ပြီးဥပဒေအတိုင်းလက်ရမယ်။ဒါကြောင့်လူဒါကြောင့်ရှင်းပြတာမပြည့်စုံသေးပါဘူးနောင်တရဖို့ကတိရှင်ဟာလူသားအတွက်အသက်တော်ဆုံးခဲ့တဲ့တကူကိုတေချာစွာရှင်းပြခြင်းမရှိသေးပါစင်မန်တဲ့နောင်တတရားဟာယေရှုခရစ်တော်ကိုယုံကြည်ခြင်းဖြစ်ပါတယ်သူကကျွန်တော်တို့ကိုပြောင်းလဲနိုင်တဲ့ယုံကြည်ခြင်းကျွန်တော်တို့အပြစ်များကိုလွတ်မယ်ဆိုတဲ့ယုံကြည်ခြင်းကျွန်တော်တို့အပြစ်များမလုပ်ဖို့သူကူညီမယ်ဆိုတဲ့ယုံကြည်ခြင်းရှိရပါမယ်ဒီလိုယုံကြည်ခြင်းအပြင်သူရွေးနှုတ်ခဲ့တင်ခြင်းဟာကျွန်တော်တို့အသက်တာမှာအကျိုးသက်ရောက်ပါမယ်ကျွန်တော်တို့အမြင်မှန်တည်ပြီးခဲ့တင်ရှင်ဤကူညီခြင်းအပြင်ပြန်လည်လာရင်ကိုရောရဲ့ဂတိတော်များကိုခံစားရမယ်ခဲ့တင်ခြင်းအပြင်များခွင့်လွှတ်ခြင်းကျွန်တော်တို့အပြင်များခွင့်လွှတ်ခြင်းခံရ၍ပျော်မြူရပါမယ်ဩကတာပွိုက်ကေပက်ကကနောင်တတရားရဲ့မျော်လင့်စရာဂတိတော်များကိုအပြီလ2015ခုနှစ်သူရဲ့နောက်ဆုံးအထွေထွေစီဝေးကြီးမှာအခိုင်မာပြောခဲ့ပါတယ်သူဟာကက်တင်ရှင်ရဲ့ရွေးနှုတ်ကက်တင်ချင်းရဲ့တကူကိုရှင်းပြရာတွင်ကျွန်တော်ယူဆမိတာကတော့သူရဲ့အနှစ်50သာသနာထမ်းဆောင်ခဲ့တာကောင်းသောပညာအတွေ့အကြုံများအကျိုးများရခဲ့တဲ့ဥက္ကဋ္ဌဖက်ကပြောခဲ့တဲ့ရွေးနှုတ်ကတင်ခြင်းမှဘာအစအနာမှကိုတော်မထားခဲ့ပါပြင်စရာဟာပြင်ပြီးပြီးအနာကျက်ပြီးပြီးအနာကျက်ပြီးပြီးနဲ့အနာကျက်နေပြီသူဆက်ပြောတယ်ရွေးနှုတ်ကတင်ခြင်းကိုကျွန်တော်တို့တဦးစီပြန်၍တောင်းဆိုနိုင်တယ်သူမှာအနာရွတ်မရှိပါဆိုလိုချင်တာကကျွန်တော်တို့ဘယ်လိုပဲလုပ်ခဲ့ပါစေဘယ်ကိုပဲရောက်ခဲ့ပါစေဘာပဲဖြစ်ခဲ့ပါစေကျွန်တော်တို့တကယ်နောင်တရရင်ကက်တင်ရှင်ကကြေးအေးစေမယ်လို့ဂရိပေးခဲ့ပါတယ်သူကြေးအေးစေခဲ့ရင်၎င်းသည်အခြေတကျဖြစ်ပြီးပြီအပြစ်များကိုကျော်လွန်ဖို့သူဖန်တီးပေးမယ်ရွေးနှုတ်ကက်တင်ခြင်းဟာဘယ်လောက်ပဲစွန့်ကွက်ညစ်ပေးပါစေဘယ်လောက်ခက်ခဲပါစေဘယ်လောက်ကြာပါစေဘယ်လောက်အကျိန်ပေါင်းများပါစေဆေးကြောနိုင်ပါတယ်ကေတင်ရှင်ဤရွေးနှုတ်ကေတင်ခြင်းသို့ရောက်ဖို့ကျွန်တော်တို့အတွက်ဆုံးမအဆုံးမရှိတဲ့အနံနဲ့အဆုံးမရှိတဲ့အနဲ့ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကိုအတင်းအဓမ္မမပြုပါပြောဖက်လိဟိုင်းရှင်းပြတဲ့အတိုင်းကျွန်တော်တို့ကိုအမားမအမှန်သို့ရောက်အောင်ပြည့်စုံစွာညွှန်ကြားပြီးဒီနောက်မှာကျွန်တော်တို့ဒီလွတ်လပ်ခြင်းနဲ့ထာဝရအသက်တာကိုလူသားတိုင်းရဲ့အဖြစ်ကိုဖြေလွတ်နိုင်သူကတင်ရှင်ကို၎င်းသို့မဟုတ်ချုံနှောင်ခြင်းကိုချုံမောင်းခြင်းနဲ့သိခြင်းကို၎င်းလွတ်လပ်စွာရွေးနိုင်ပါတယ်။တနည်းအဖြစ်နောက်တတရားကိုရွေးနိုင်ပါတယ်။ကျွန်တော်တို့ကွဲပြားစွာရွေးနိုင်ပါတယ်တစ်ခါတလေကွဲပြားစွာရွေးကြတယ်။ကိုယ်စိတ်အတိုင်းရွေးတာမမားပေမဲ့ခြေခွဲစစ်မှန်သောနောက်တရားဖို့မလွယ်ပါ။ဥပမာကျွန်တော်သူများကိုအဖြစ်တင်ဖို့ရွေးမိမယ်ကျွန်တော်စနေနေ့ရွယ်တုန်းကတငယ်ချင်းကိုအပြစ်တင်နိုင်တယ်သူပြအိုးနဲ့မိချစ်ကိုယူလာလို့ဖြစ်ရတာလို့လည်းပြောနိုင်တယ်ဒါပေမဲ့ကို့အပြစ်လွတ်အောင်ပြောချင်းဖြစ်တယ်ဒီလိုပြောခဲ့ရင်ကို့လုတဲ့အပြစ်တာဝန်ကိုသူများကိုလွှဲချလိုက်တယ်ဒီလိုတာဝန်လွှဲချတဲ့အတွက်ကျွန်တော်တို့လူအချက်နဲ့လှုပ်ဆောင်ရမယ့်အရေးချင်းအားနည်းသွားမယ်ကျွန်တော်တို့ဟာကိုယ်ပိုင်ခွန်အားနဲ့စွမ်းဆောင်နိုင်တဲ့အရေးချင်းရှိများရှိသူများမဖြစ်ပဲကံကြမ္မာကူတာအာကူတဲ့အရှုံးပေးသူဖြစ်သွားမယ်ကိုအပြင်ကိုငယ်အောင်သေးအောင်လှုပ်ချင်းဖြင့်နောင်တရခြင်းကိုနှောင့်နှေးစေပါတယ်ပြောက်ဦးပေါက်ကဲစင်ကခိုင်မိတဲ့သူဘယ်သူမှမရှိဘူးပျက်စီးလည်းမပျက်စီးဘူးဖျားဖို့လည်းပြုနိုင်တယ်ဆိုပြီးတော့နောင်တရစရာမလိုဘူးလို့လွယ်လွယ်လေးပြောလို့ဖြစ်ပါတယ်ဒါပေမဲ့အပြစ်များကိုသိငယ်အောင်လှုပ်ပြီးချက်ချင်းဘာမှအပြစ်မခံစားရတော့ပြောင်းလဲဖို့ခွန်အားပျောက်သွားပါမယ်ဒီလိုစဉ်းစားတဲ့အတွက်ကိုယ့်ရဲ့အမားများနဲ့အပြစ်များကြောင့်ခံရမယ့်ဒဏ်ကိုမသိတော့ပါကျွန်တော်တို့ဘာပဲလှုပ်လို့ဘုရားသခင်ကျွန်တော်တို့ကိုချစ်တဲ့အတွက်ကျွန်တော်တို့အပြစ်လှုပ်လဲအရင်မကြည့်ဘူးလို့မထင်ပါနဲ့အဲ့လိုတွေးမိမယ်လှည့်စားတတ်တဲ့နိဟောဟာ ဇာရလဟမ်လာမရှိတဲ့လူများကိုလူသားတိုင်းနောက်ဆုံးနေမှာကဲတင်ချင်းခံစားရမယ်။သင်တို့ကြောက်ရွံ့တုန်လှုပ်ခြင်းမရှိနဲ့။နောက်ဆုံးမှာလူသားတိုင်းသာဝရအသက်ကိုရမယ်။ဒါပေမဲ့လှည့်စားဒီလက်စားတဲ့သူရဲ့အယူအဆဟာမှားတယ်။ဖျားသခင်ကျွန်တော်တို့ကိုချစ်တယ်။ဒါပေမဲ့ကျွန်တော်တို့ရဲ့လှုပ်ဆောင်မှုဟာသူ့အတွက်အရေးကြီးပါတယ်။ကျွန်တော်တို့အကျင့်ကောင်းဖို့သူရှင်းလင်းစွာလမ်းညွှန်ထားပါတယ်။ပညာတော်များဖြစ်ပါれကိုရောရဲ့သဘောတူထောက်ခံခြင်းနဲ့ကျွန်တော်တို့ရဲ့သာဝရအသက်တာဟာကျွန်တော်တို့ရဲ့အကျင့်တရားပေါ်မှာမူတည်ပါれကျွန်တော်တို့တကယ်စိတ်နှချပြီးစစ်မှန်တဲ့နောင်တတရားကိုလည်းရှာရပါမယ်ကျွန်တော်တို့ဘုရားသခင်နဲ့သူ့ရဲ့ပညာတော်များကိုခွဲခြားထားရင်စစ်မှန်တဲ့နောင်တတရားကိုမရနိုင်ပါနောက်ဆုံးပြောရရင်ပွဲတော်မင်္ဂလာဟာမြင့်မြတ်တန်ရှင်းမှုမရှိရင်ကိုဒီဘကပွဲတော်မိဘအနန္တွေနဲ့နှောက်ရတာလည်းအရေးမကြီးတော့ပါ။ဘုရားသခင်ရဲ့ပညာတော်များကိုအလေးမထားတဲ့ကျွန်တော်တို့ရဲ့မှားတဲ့အချင်းကိုလည်းတတိမထားမိတော့ပါ။ထပ်ပြောချင်ပါတယ်စစ်မှန်သောနောင်တတရားရဖို့ကတိရှိဤမြင့်မြတ်ခြင်းနဲ့စစ်မှန်သောသူဤနောက်ပိုင်းကာလလုပ်ငန်းကိုအတိမတ်ပြုရန်လိုအပ်ပါတယ်။ခွင့်ပြုအောင်စင်ကြေးများပြိမဲ့အစနောင်တရကြပါနောင်တရခြင်းအပြင်ကျွန်တော်တို့ပျောက်သောသားရဲ့ပုံဥပမာပြတဲ့ပျောက်သောသားကဲ့သို့ဖြစ်ပြီးကျွန်တော်တို့ပြုလုပ်ချက်များကိုသာဝရအရေးကြီးကြောင်းစင်ကြင်တတ်ဖို့လိုပါတယ်ကျွန်တော်တို့အပြစ်များသာဝရဝမ်းမြောက်ခြင်းကိုဖယ်ရှားကြောင်းသိရင်ကျွန်တော်တို့တကယ်ကြည်ကွေးနောင်တရတာမကပိုကောင်းလာအောင်လေကြိုးစားပါမယ်စုံစမ်းခြင်းများနဲ့ကျောင်းရင်ကိုကိုကိုဝီလျံရှေးစပီးယားရဲ့စကားများမိမိမယ်အကယ်၍ငါလိုတဲ့အရာရရင်ငါမှာဘာအကျိုးရှိမလဲအိမ်မက်အသက်အမြုပ်လိုတူတောင်းတဲ့ပျော်ရွှင်မှုတမိနစ်ပျော်မြူးပြီးတပတ်လောက်နာကျင်မှုခံစားရတာကိုဘယ်သူယူမလဲသို့မဟုတ်တခဏပျော်ရွှင်မှုအတွက်သာဝရတည်မြဲခြင်းကိုရောက်မလားပျော်ရွှင်မှုတစ်ခုအတွက်ကျွန်တော်တို့သာဝရတည်မြဲမှုကိုဆုံးခဲ့ရင်နောင်တရနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ခရစ်တော်ရဲ့ရွေးနှုတ်ကယ်တင်ခြင်းကကျွန်တော်တို့အတွက်အခွင့်အရေးတစ်ခုဖြစ်ပါတယ်။ကိုတော်ကကြည့်ရှုလို့သင်ဤကယ်တင်ရှင်သခင်သည်အသွေးအသားဖြင့်အသက်ဆုံးခြင်းကိုခံစားခဲ့ရသည်ထို့ကြောင့်လူတိုင်းဤနာကျင်မှုကိုသူခံစားခဲ့သည့်အတွက်လူတိုင်းနောင်တရပြီးသူထံသို့လာပါယေရှုခရစ်သည်အပြစ်လွတ်ပေးနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အပြစ်အတွက်သူပေးဆက်ခဲ့ပါတယ်။ကိုတော်ခွင့်လွတ်ဖို့ရည်ရွယ်တယ်။ဘာကြောင့်လဲဆိုတော့သူဟာကျွန်တော်တို့ကိုမနှိုင်းယှဉ်နိုင်တဲ့ကျင်နာသောမေတ္တာဖြင့်ချစ်တယ်။ကိုတော်အပြစ်လွတ်ပေးခြင်းနဲ့ဒါဟာသူရဲ့မြင့်မြတ်တဲ့ဂုဏ်တော်ဖြစ်ပါတယ်။ကျွန်တော်တို့နောင်တရလင်ကျွန်တော်တို့ရဲ့ကယ်တင်ရှင်ဝမ်းသာဝမ်းမြောက်ပါတယ်ကျွန်တော်တို့ပြုမှုချက်ကြောင့်တကယ်နောင်တရရင်ပဲကျွန်တော်တို့ကယ်တင်ရှင်ကိုအသက်တာမှာချက်ချင်းဖိတ်ခေါ်လိုက်ပြီးဖြစ်တယ်ပရိုဖက်အမြူလက်တင်ကြားခဲ့ပါတယ်ရှေ့သို့လာ၍တင့်မသောစိတ်နှလုံးများကိုဖယ်ရှားပါအဘယ်ကြောင့်ဆိုသောကြည့်ရှုလို့အခုအချိန်နေ့ရက်သည်သင်တို့ကယ်တင်ခြင်းရဖို့အတွက်ဖြစ်သည်ထို့ကြောင့်သင်တို့နောင်တရပြီးစိတ်နှလုံးများတင်မာခြင်းမရှိလျင်ချက်ချင်းပင်ကြီးမားသောအစီအစဉ်ဖြစ်သည့်ကယ်တင်ခြင်းကိုသင်တို့ခံစားရမည်ကျွန်တော်တို့ပြုမိတဲ့အမားကြောင့်စိတ်ဝမ်းနည်းမိတဲ့အချိန်တည်းမှာပဲကယ်တင်ရှင်ရဲ့ကူညီမဆမှုကိုရတဲ့အတွက်ဝမ်းမြောက်ရပါမယ်တကယ်အချက်အချာကတော့ကျွန်တော်တို့နောင်တရတာဟာဧဝံဂေလိတရားရဲ့သတင်းကောင်းကြောင့်ဖြစ်ပါတယ်။အပြစ်ကိုဖယ်ရှားလို့ရတယ်။ကျွန်တော်တို့ဝမ်းမြောက်ခြင်းနဲ့ပြေဝမယ်။အပြစ်များကိုလွတ်ချင်းခံရမယ်။စိတ်ငြိမ်သက်ခြင်းရမယ်။ကျွန်တော်တို့ဘုရားသခင်၏တောက်ပသောအလင်းရောင်နှင့်ပြေဝပြီးဘယ်တော့မှနာကျင်မှုမရှိတော့ပါ။ကယ်တင်ရှင်ကြောင့်နောင်တရနိုင်တာမကပါ။ဝမ်းမြောက်ခြင်းလည်းခံစားရပါမယ်။ကျွန်တော်ပြောက်ဦးအဖြစ်နဲ့ပတ်သက်လို့အသင်းကွဲကဥက္ကဋ္ဌရဲ့ယုံကမ်းမှခံစားချက်ကိုအခုထိတတိယနေတယ်။ကျွန်တော်အပြစ်လွတ်ခြင်းခံရတာကိုကျွန်တော်သိခဲ့တယ်။စိတ်ထဲမှာရှိနေတဲ့အပြစ်ကင်းသွားပြီးကျွန်တော်ရဲ့ညှို့ငယ်တဲ့စိတ်နှလုံးပေါ်ပါပြီးပျော်သွားပါတယ်။ညီကိုမောင်နှမများခင်များဒီစည်းဝေးပွဲကြီးညီကုန်းချုပ်တော်မှာမှုသင်တို့အသက်တာပို့ပြီးပျော်ရွှင်ခြင်းရဖို့ကျွန်တော်ဖိတ်ခေါ်ပါတယ်။ယေရှုခရစ်တော်ရဲ့ရွေးနှုတ်ကယ်တင်ခြင်းဟာအစစ်မှန်ဖြစ်ကြောင်းနားလည်ပြီးပြောပါ။က ကတင်ရှင်ရဲ့အစွမ်းသက်တည်းနဲ့အပြည့်လွတ်တဲ့စိတ်ဆန္ဒတို့ကိုသိပြီးပျော်ရွှင်ပါ။နောင်တရပြီးဝမ်းမြောက်ပါ။ကတင်ရှင်ရဲ့ညွှန်ကြားချက်အတိုင်းဝမ်းမြောက်စွာကတင်ခြင်းပေးတဲ့ရေတွင်းများမှရေကိုသုံးဆောင်ကြပါ။ကျွန်တော်တို့အမြင်မှန်ရပြီးအပြည့်များကိုမပြုတ်တော့ဘဲစိတ်နှလုံးများနဲ့အလိုဆန္ဒများပြန်လှည့်ပြီးကတင်ရှင်နောက်တော်သို့လိုက်နိုင်ကြပါစေ။ကိုတော်အသက်ရှင်နေကြောင်းကျွန်တော်သက်သေခံပါတယ်။ကိုယ်တော်ကျွန်တော်ဟာကိုတော်ရဲ့မနိုင်ရှင်နိုင်သောတနာကျင်နာမှုမေတ္တာကိုခံစားရသူအဖြစ်သက်သေခံပါတယ်။ကိုတော်ဤရွေးနှုတ်ကဲ့တင်ခြင်းကောင်းကြီးမင်္ဂလာများတင်တို့အပေါ်သက်ရောက်ပါစေ။ယေရှုခရစ်တော်ဤနာမတော်၌
And again throughout your lives as they have been in mine in the name of Jesus Christ. Amen.
Amen.